ကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာမှတ်မှတ်သားဆိုင်မုတ်တွေကိုမဖြုတ်သိမ်းပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ရညွှန်ကြားချက်အတိုင်းဥပဒေကြောင့်အရအေးအယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနဖက်ကပြောလိုက်ပါတယ်။မှတ်မှတ်သားအမည်သုံးပြီးတော့လှုပ်ရှားမှုတွေကိုရပ်တန့်ဖို့အပအဝင်တိုင်းငါလုံးမှာရှိတဲ့မှတ်မှတ်သားဆိုင်မုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားဖြုတ်သိမ်းဖို့မဟာနာကညွှန်ကြားထားပေမဲ့အခုအချိန်ထိတော့တစုံတရာအေးအယူဆောင်ရွက်တာမရှိသေးပါဘူး။တရင်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
မဘာသာအမည်သုံးပြီးလှုပ်ရှားဆောင်ရွက်တာတွေကိုရပ်တန့်ဖို့အပအဝင်မဘာသာဆိုင်ပုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးဖြုတ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကပြီးခဲ့တဲ့မေလတုန်းကကြေညာခဲ့တာပါ။ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးမှာမဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းဘဲနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့အမိန့်ကိုလိုက်နာခြင်းမရှိတဲ့အပေါ်ဥပဒေကြောင့်အရအေးအယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စိုးဝင်းကပြောပါတယ်။
လောလောဆယ်ကတော့ကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါရဲ့အမိန့်ညွှန်ကြားချက်ကိုဟိုမလိုက်နာတဲ့အနေအထားလေးဖြစ်နေတာပေါ့အဲအဲ့အတွက်တော့ဟိုကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါဆရာတော်ကြီးရတယ်လက်ရှိအနေအထားရတော့ဟိုစောင့်ကြည့်မယ်လေအနေအထားလေးပဲရှိပါတယ်ဆုံးဖြတ်ချက်ကိုမလိုက်နိုင်တော့တဲ့ဒါမလွဲမချောင်အာဏာစက်နဲ့အရေးယူဆောင်ရွက်ဖို့ဆိုတာတော့ဒါတော့ဟိုရှိပါတယ်ခင်ဗျာအဲကျွန်တော်တို့အနေနဲ့ကတော့ဒါတန်ခါအခွင့်အရေးအစဉ်အဆက်ရဲ့ညွှန်ကြားချက်ကိုဟိုမှဖောက်ပြစ်တယ်ဆိုတဲ့အတိုင်းဒါတော့သူ့လုံထိုးလုံဥပဒေတိုင်းနဲ့ဟိုဆက်လုပ်မှာဖြစ်ပါတယ်။ကျွန်တော်မိုင်းနော်တန်ခါမာနကအနေနဲ့ညွှန်ကြားတယ်သူတို့လုံထိုးလုံကျွန်တော်တို့လက်ရှိဒီကဲဥပဒေရကျွန်တော်တို့သာသနာရေးအနေနဲ့ဟာဆရာတော်ကြီးတွေညွှန်ကြားချက်ရကတရားဆွဲဆိုရင်ဆွဲရမယ်။ဒါတော့ပဲရှိတာပါ
မဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းပေးနိုင်ကြောင်းမန္တလေးတိုင်းဒေသကြီးမဘာသာနဲ့ကရင်ပြည်နယ်မဘာသာအဖွဲ့တို့ကကြေညာချက်အသီးသီးထုတ်ပြန်ထားပြီးဥပဒေပေါင်းကိုကျော်လွန်ပြီးမဟာနာရဲ့ကြေညာချက်တစ်ခုတည်းနဲ့မဘာသာဆိုင်ပုတ်တွေကိုအကြမ်းဖက်ဖြိုခွင်းရင်းဖြစ်ပေါ်လာမယ့်နောက်ဆက်တွဲပြဿနာတွေဟာအစိုးရတာဝန်ဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မဘာသာဆိုင်ပုတ်တွေကိုလုံးဝမဖြုတ်ပေးနိုင်သလိုဒါနဲ့ပတ်သက်ပြီးဥပဒေအရအရေးယူမယ်ဆိုရင်လည်းဂယုမဆိုင်ဘူးလို့မန္တလေးတိုင်းဒေသကြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဆရာတော်ဗဒ္ဒနာရတကမိန့်ပါတယ်
။အဲဘကမပြုတ်ဘူးဗျ။အဲဘကဘလို့နီးလည်းမပြုတ်ဘူး။သူတို့အတင်းအဓမ္မနာပြုတ်ရင်တော့လည်းမသိဘူးပေါ့လေ။သူတို့သဘောထားကတော့ပြင်ညာချက်အတိုင်းပဲစံပုတ်မပြုတ်ဘူး။မဘာသာအမည်နဲ့ပဲဆက်လက်ရည်တည်မယ်။ဥပဒေကြောင့်ရရေးယူဖို့ဆိုတာတော့ဒကမကြီးသူတို့ကဒီဇူလိုင်လ15ရက်မှမပြုတ်ဘူးဆိုရင်16ရက်ဆိုရင်တရားမဝင်တော့ဘူးပေါ့သူတို့ပြင်ညာချက်ကြဘုမလေးနေပြောရရင်တော့ဦးဇင်းတို့မန်ဒီတန်ရဲ့ရှစ်ပါလက်မှတ်ထိုးထားတယ်ဦးဇင်းပါဝင်မဦးဇင်းလည်းပါပါတယ်အဲ့တော့သူတို့ရေးယူမှာဆိုလည်းယူဖမ်းမှာဆိုလည်းဖမ်းဦးဇင်းတို့ဖမ်းလို့တစ်မိသော90ရာ6လနဲ့3နှစ်တိထောင်ဆောက်ခွင့်ရှိတယ်ထောင်ကြွားလို့နောက်ပိုင်းကစူရာပူရာတွေကတော့ဦးဇင်းတို့တာဝန်မယူဘူးအဲ့ဒါဦးဇင်းတို့လည်းမဆိုင
်မဘာသာဆိုင်ပုတ်တွေကိုမဖြုတ်သိမ်းပေးတဲ့အပေါ်ဖမ်းဆီးရေးယူမှုတွေလုံးလို့ဖြစ်ပေါ်လာမဲ့နောက်ဆက်တွဲကိစ္စရပ်တွေကိုတာဝန်မယူဘူးလို့လည်းမဘာသာဆရာတော်ဗဒ္ဒနာရတကဆိုပါတယ်မဘာသာအမည်နဲ့လှုပ်ရှားဆောင်ရွက်မှုတွေဆက်ရှိနေရင်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဥပဒေအရအမြန်ဆုံးအရေးယူဆောင်ရွက်ဖို့လဲမေလ23ရက်နေ့ကထုတ်ပြန်တဲ့မဟာနာရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါဒါပေမဲ့မဘာသာဆရာတော်တချို့ကတော့ပြည်ထောင်စုဌာနအနေနဲ့အခြေအနေကိုနားလည်ပြီးအရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်မဘာသာအဖွဲ့ဟာ2014ခုနှစ်ဇန်နဝါရီလအတွင်းမှာပထမဆုံးအကြိမ်ညီလာခံခေါ်ယူဖွဲ့စည်းခဲ့တာဖြစ်ပြီးဒီအဖွဲ့မှာယဟန်တန်ဃာတွေရောလူပုဂ္ဂိုလ်တွေရောပါဝင်တာဖြစ်ပါတယ်။အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဆိုပြီးအမျိုးသားရေးလှုပ်ရှားမှုတွေမှာဦးစီးဦးဆောင်ပြုခဲ့ပြီးမဘာသာအဖွဲ့တွေကဦးဆောင်သူတချို့ဟာလူမျိုးရေးဘာသာရေးအဓိကရုံးတွေဖြစ်အောင်လုံဆောင်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတာပါ။လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မဘာသာအဖွဲ့နဲ့အာဏာပိုင်တွေကြားတင်းမာမှုတွေပိုကြီးလာခဲ့သလိုလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အမျိုးသားရေးလှုပ်ရှားမှုတွေလည်းခက်စိတ်စိတ်ဖြစ်လာတာဖြစ်ပါတယ်ရှင်။